မင်္ဂလာပါခင်ဗျာစန်အင်္ဂါနေ့ညတရားလီလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်တော်ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့အခုရက်ပိုင်းအတွင်းမြန်မာနိုင်ငံကလာတဲ့သတင်းတွေထဲမှာရခိုင်ကိစ္စပြီးရင်အတန်အကျယ်လောင်ဆုံးကြားနေရတဲ့သတင်းလို့ဆိုရမှာပါ။ Eleven Media Group ကတာဝန်ရှိသူနှစ်ဦးကိုရန်ကုန်တိုင်းဒေသကြီးအစိုးရကပုံမှန်66ဂါကြီးနဲ့တရားစွဲထားပါတယ်။လက်ရှိအဲ့ဒီတာဝန်ရှိသူနှစ်ဦးကတော့လက်ရှိအချုပ်ကျပြီးတော့တရားရင်ဆိုင်ရမယ်အရေးရှိပါတယ်။အဓိကဒီလောက်ထိဖြစ်လာတဲ့အကြောင်းအရာကတော့နာယီတလုံးကနေစတယ်လို့ဆိုရမှာပါ။ရန်ကုန်တိုင်းဝန်ကြီးချုပ်ရန်ကုန်တိုင်းအစိုးရအဖွဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပတ်တဲ့နာယီဟာဒေါ်လာ3000ကျော်တန်တဲ့နာယီဖြစ်တယ်ဒေါ်လာ2500လောက်ပဲရတဲ့ဝန်ကြီးချုပ်ကဒေါ်လာ3000လောက်နာယီကိုဘယ်လောက်ပတ်နိုင်တယ်လဲဘယ်သူကပေးတယ်စသည်အားဖြင့်ပေါ့လေတိုင်ဝိုင်းပြီးရေးထားတဲ့သတင်းဆောင်မတပုတ်ဒီဆောင်မကိုရေးခဲ့တဲ့ Eleven Media Group ကတာဝန်ရှိသူ2ဦးလို့ဆိုတော့ကိုအဓိကဝန်ကြီးချုပ်ကနေပြီးတော့စတင်ပြောဆိုရှင်းလင်းပြီးတဲ့အခါကျတော့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကတာဝန်ယူပြီးတော့တရားစွဲထားတာပါဆိုတော့ဒီအပေါ်မှာကျွန်တော်တို့ view တွေသောတာရှင်တွေကဘယ်လိုမြင်တယ်လဲဒါနဲ့ပတ်သက်ပြီးတော့အမြင်တွေသဘောထားတွေရှုထောင့်ပေါင်းစုံဟိုဘက်ဒီဘက်ကပြောကြတာတွေကတော့အများအပြားစုံနေတာပဲလို့ဆိုရမှာပါဆိုတော့ဆွေးနွေးကြရအောင်ပါကျွန်တော်တို့ပင်တိုင်းဆွေးနွေးပေးဖို့အတွက်မန္တလေးအခြေစိုက်စာရေးဆရာသတင်းစာဆရာဦးကျော်ရင်မြင့်တခါကျွန်တော်တို့မြန်မာသတင်းပညာသိပ္ပံကသင်တန်းညွှန်ကြားရေးမှူးဦးစိန်ဝင်းတို့ကိုဖိတ်ခေါ်ထားပါတယ်ဒါရဲ့ပါဝင်ဆွေးနွေးမဲ့သောတာရှင်တွေ email Facebook ကနေပြီးတော့မှတ်ချက်ပေးပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်တွေအများပြားပဲရှိပါတယ်အတက်နိုင်ဆုံးကျွန်တော်တို့အားလုံးကိုအချိန်ပေးပြီးတော့အားလုံးရဲ့သဘောထားပါဝင်အောင်ဆွေးနွေးတော့ပါမယ်ဆိုတော့ပထမဦးဆုံးပင်နေဆွေးနွေးသူတွေရဲ့သဘောထားကိုကျွန်တော်တို့သောတာရှင်တွေအစုံနောက်ထောင်ကြည့်အောင်ပါဦးကျော်ရင်မြင့်လက်ရှိဒီကိစ္စပေါ်မှာဦးကျော်ရင်မြင့်ကိုယ်တိုင်ရဲ့ရေပုံရသဘောထားဘယ်လိုယူဆပါသလဲခင်ဗျဟု
တ်ကဲ့အဲကျွန်တော်သဘောထားမပြောခင်မှာအဲဒီပြည့်ရအတွက်ကျွန်တော်ရန်ကုန်တိုင်းအစိုးရကိုပေါ့ Eleven Media ကိုအသိမကောင်းဖြစ်ရတာညင်ပြောချင်ပါတယ်နော်ရန်ကုန်တိုင်းအစိုးရကလည်းသဘောထားချင်းချင်းစွာနဲ့ကြီးတဲ့မှုကိုငဲအောင်လုပ်စီချင်ပါတယ်။ Eleven ကလည်းဖြစ်ခဲ့တဲ့တွေ့ကြုံကိုအခြေခံပြီးတော့ဒီမိုကရေစီရဲ့ဘက်တော်သားစီသူလူထုအတွက်အမှန်တရားနဲ့အမှန်တရားပကယက်တည်ခဲ့ချင်ပါတယ်။ကျွန်တော်သဘောထားကတော့သတင်းမီဒီယာတွေဟာတိကျမှန်ကန်မှုတာဝန်ရှိပါတယ်။မမှန်မကန်ဖော်ပြရင်သတင်းဖော်ပြသူမှာသတင်းဖော်ပြခံရသူမှာထိခိုက်မြင့်လာပါတယ်။ဒီမီဒီယာလောကတစ်ခုလုံးနဲ့သိက္ခာကြပြီးထိခိုက်မျက်နှာကျပါတယ်။ဒါကြောင့်မှားရင်ချက်ချင်းအမှားပြင်ရမယ်။ထိခိုက်မျက်နှာသူတွေကိုတောင်းပန်ရမယ်။ကိုယ်အမှားကိုတာဝန်ယူရမယ်။ဒါကကျင့်ဝတ်ဖြစ်ပါတယ်။နောက်တစ်ပိုင်းကတော့ရန်ကုန်တိုင်းအစိုးရက66ကကြီးနဲ့တရားစွဲတဲ့ကိစ္စနဲ့ပတ်သက်ပြီးပြောရရင်ခုချိန်မှာဒီဥပဒေဒီပုံမှန်ပဲအကျုံးဝင်ဆုံးဖြစ်လို့ဒါနဲ့စွဲတာဖြစ်ပါလိမ့်မယ်။ဒီပုံမှန်မရှိဘူးဆိုရင်လည်းဥပမာရှိတဲ့ပုံမှန်ဖို့တွန်ဒီလိုပါတို့ဒါမျိုးနဲ့ဆွဲတာမျိုးခံရင်လည်းခံရမှာပါပဲဒီတော့ဒီကိစ္စကိုကျွန်တော်သဘောထားကနှစ်ပိုင်းခွဲမြင်ဖို့လိုပါမယ် Eleven ကရေးသားတဲ့ဒေါ်လာ3000ခန့်တန်တယ်ဆိုတော့ကိစ္စမှန်သလားမှားသလားကတကိစ္စမမှန်မကန်ဆွဲတာဆိုရင်လည်းဆွဲခံရသူဘယ်လောက်မျက်နှာသွားသလဲဒါကတစ်ပိုင်းမှာနောက်တစ်ပိုင်းကတော့ဒီမိုကရေစီစနစ်ရဲ့အနှစ်သာရတစ်ခုဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားခွင့်ကို66ကကြီးကချင်းချောင်နေတယ်ဒီ66ကကြီးကိုဒီမိုကရေစီစနစ်နဲ့ကိုင်းကြီးအောင်ချွတ်တော်ကပြုပြင်ဖို့လိုနေပြီဆိုတာကိုကျွန်တော်သဘောထားအနေနဲ့ပြောလိုပါတယ
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ဆရာဦးကျော်ရင်မြင့်ဦးစေဝင်းကရောဒီအခြေအနေတစ်ခုလုံးအပေါ်မှာဦးစေဝင်းရဲ့ရေပုံရသဘောထားပြောပါခင်ဗျာ
ဒီကိစ္စကကျွန်တော်တို့ဒီအခြေအနေကိုမရောက်ခင်မင်းနဲ့ရောက်သွားတာပေါ့နော်နောက်နှစ်ဖက်စလုံးကတော်သားတွေအတားတွေနဲ့ဒီလောက်ထိတည်သွားကြတာတကယ်ဆိုရင်ကျွန်တော်တို့ရှိမှာသတင်းမီဒီယာကောင်စီရှိတယ်သတင်းမီဒီယာနဲ့ဆက်ဆက်တဲ့အမှုတွေတရားရုံးမရောက်အောင်เนาะပြောရရင်အကျယ်ကျယ်မငင်းဘွယ်ပြောင်းညီငိုင်းဖြည့်ရှင်းတာပေါ့플랫폼တခုထူတော့နားလာဖြစ်တယ်အဲ့တော့တရားရုံးရောက်သွားရင်တော့ဒါဝင်ပြီးတော့ဖြေလို့မရတော့ဘူးဒါပေမဲ့လည်းအဲ့လိုမျိုးမချင်းကတ်ခဲ့ကြဘူးเนาะဒါနဲ့ကျွန်တော်တင်နေတာတော့အဲ့ဒီဟာတွေအားနေတယ်ဒီလိုဖြစ်လာတဲ့အခါကျတော့ကျွန်တော်တို့အပင်သတင်းသာတင်တန်းကြောင်းအနေနဲ့ကတော့ဒါဒီကိစ္စကမဖြစ်မနေလေ့လာရမယ့်အမှုဖြစ်လာတယ်နော်ဒါဒီမတိုင်ခင်မှာလဲ66ကကြီးတို့34ကကြီးပေါ့နော်၃၃ထားတဲ့သုံးပြီးတော့ဆွဲလာတာတွေတော်တော်မြင့်တက်လာတယ်ဒီ2016ထဲမှာဟို2016ထဲမှာကျွန်တော်တို့အားလုံးပေါင်းအမှုဒီတိုင်တန်းချက်တွေ60လောက်ယူတာကိုရှိနေတယ်ဒါကောင်းတဲ့လက္ခဏာတော့မဟုတ်ဘူးကျွန်တော်တို့ရဲ့ဒီမီဒီယာလွတ်လပ်ခွင့်ပေါ့နော်ဟိုလွတ်လပ်ဒါရေးသားခွင့်နေဒါတွေကိုကျွန်တော်တို့ခီးပါတည်တဲ့အခြေအနေကိုဖြစ်လာတာတော့အမှန်နဲ့ဒါပေမဲ့66ဒီလိုမျိုးဖြစ်ဖို့အတွက်ကိုဖြစ်လာတဲ့အနေအထားမှာအခု11ကိစ္စဆိုရင်ကျွန်တော်တို့ကနှစ်ပိုင်းဆရာခုနဆရာကျော်မြင့်ကျော်ဆိုပဲနှစ်ပိုင်းစဉ်းစားရမှာပဲ surprise ကဒီတရင်ကြီးမြစ်အသုံးပြုတဲ့ဆိုင်အသုံးပြုတာပေါ့နော်ကျွန်တော်တို့ဒီတရင်ကြီးကိုလုတ်တဲ့ညာအထူးသဖြင့် အမိမဖော်လို့တဲ့စုစီတုံးတဲ့နေရာမှာအမတန်မှသတိထားဖို့လိုတဲ့အဲ့ဒါကိုကျွန်တော်တို့အပိုင်လဲဆိုပြီးတော့သွားပုံအွန်လိုင်းသွားကွဲတာပေါ့နော
်အ
ဲ့တော့ဟိုအဲ့လိုမျိုးဖြစ်တတ်တယ်ဟဲ့လားကျွန်တော်တို့ကဒုံချဲရှိုးဆိုတဲ့ဟာကိုချင်းကပ်မှာဖြစ်တယ
်ဟုတ်ကဲ့ဦးစေဝင်ကျေးဇူးတင်ပါတယ်ဒါရိုက်ဆွေးနွေးမှာတော်တော်ရှင်နေမဖိတ်ခေါ်ခင်ကျွန်တော်တို့ကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့ကမတူတဲ့သဘောထားတစ်ခုကိုအရင်ဆုံးဖတ်ပြကြပါတယ်တူကရေးတာကစစ်အစိုးရနားဖာတို့ကတော့ဘေးကနေဘေးထိုင်ဖို့ပြောနေတယ်သူတွေအခုသူတို့လည်းအာဏာရလာရောနည်းနည်းဝေဖန်တာနဲ့ထောင်ထဲထက်66ဂါကြီးနဲ့တရားစွဲတာလွန်တယ်လို့ထင်တယ်တစ်ပင်ဟာအမြင့်တက်ရင်လေတိုက်တာခံရမှာဓမ္မရာပဲလေတိုက်မခံရင်လူကြီးမလုပ်နဲ့ပေါ့တဲ့ဆိုတော့ရန်ကုန်တဲ့ဝန်ကြီးချုပ်ကိုတိုက်ရိုက်ရင်ညွှန်းညင်ပုံရပါတယ်နောက်တူကတော့66ဂါကြီးကြောင့်တော့သူအသေးစိတ်မသိပါဘူးတဲ့တိကျတဲ့သတင်းဆိုရင်ဘယ်သူမျက်နှာမှမထောက်ဘဲပေါ်ပြမယ်ဆိုရင်တော့အားပေးပါတယ်တဲ့တဲ့နှစ်ခုကိုတင်ပြီဆိုရင်အဲ့ဒီတဲ့နဲ့ပတ်သက်လို့မေးလာရင်အထောက်ထားခိုင်လုံစွာဖြေရှင်းနိုင်ရပါမယ်တဲ့တင်တော့ကတင်ပြီးမှဖြေရှင်းရမယ်အလှည့်ကြမှာပါဇက်ပိတ်ပြီးအေးအေးယူလာကားမှဒီပုံမှောက်ကိုဖြတ်သိမ်းတင်ပါတယ်လို့អော်နေရင်တော့ဘယ်သူမှအထင်ကြီးမှာမဟုတ်ပါဘူးတဲ့ရေးထားတာတွေကတော့ဒီတဲ့များပါတယ်ကျွန်တော်ချုပ်ပြီးတော့ဖြေဖတ်ပြတာပါဒါရဲဆိုနေမှာတို့ရောရှင်တူကိုဖိတ်ခေါ်ပါမယ်ရံပြဲမျိုးကဥဆိုးလွင်သဘောထားဆွေးနွေးလို့ရပါပြီ ठी ठी မိမိနဲ့လိုရင်းတူရှင်ဆွေးနွေးပါခင်ဗျာ
ငါနေပြီးတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့မှပြောမယ်လို့တို့ကပြောထားတယ်မဟုတ်လားအားဆရာခဏကြည့်ပေးပါလားဟယ်လို
ဟုတ်ကဲ့ပြောပါဦးဆိုးလင်းပြောပါအ
လဲဘင်းကနေပြီးတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့မယ်လို့တွေ့မှပြောမယ်လို့ပြောထားလားအားရှိပါရဲ့ဒီဒေါအောင်ဆန်းစုကြည်ကနိုင်ငံလိုအတိုင်းအမြင်ခံဆိုပြီးတော့သမ္မတရဲ့အချက်ကယာရုကိုယူထားတာကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့
သမ္မတရဲ့အချက်ကယာရုကိုယူထားတယ်ဆိုတော့သူကနေပြီးတော့သူနဲ့တွေ့ရင်တဲ့လူကိုတွေ့ပြီးတော့အဲ့ဒီမေးလိုက်ရင်အာခြေချင်းကိုကျင်းနိုင်ပါတယ်ဒါမှမဟုတ်မလို့ပင်မလို့မုန်းထားတဲ့ချင်းချောက်နေမေဆိုရင်တော့ဒီ66ကကြီးကနိုင်ငံတော်ရဲ့အာဏာကိုသူတို့လက်ရယူထားတယ်လို့တွေ့မြင်ရပါတယ
်ဟုတ်ကဲ
့ဒီမိုကရေစီစနစ်မှာဆိုရင်တင်းမဲ့လူတူကိုတွေ့ခွင့်ပေးလိုက်ပါမချင်းချောက်ပါနဲ့နော်တွေ့တဲ့လူကအချင်းနဲ့မမှန်ဘူးဆိုရင်ထောင်ဒီမကတတ်ရှင်တတ်ပြစ်လိုက်လို့ရတယ်
ဟုတ်ကဲ့ဦးဆိုးလေးကျေးဇူးတင်ပါတယ်ခင်ဗျာအခုကတော့ကျွန်တော်တို့နည်းနည်းလေးအကြောင်းအရာကောင်းစဉ်နည်းနည်းလေးလွှဲသွားရလို့ထင်ပါတယ်နောက်ထပ်ဆွေးနွေးမယ့်တော်တော်ရှင်တူကိုဖိတ်ခေါ်ပါမယ်ပလဲမျိုးကဦးစော်မြင့်ပါဦးစော်မြင့်အလဲဘင်းကိုရန်ကုန်တိုင်းဝန်ကြီးချုပ်ကရန်ကုန်တိုင်းဒေသကြီးအစိုးရကတရားစွဲထားတဲ့ပုံမှာဦးစော်မြင့်သဘောထားဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျောင်းလည်းကြားပါတယ်ခင်ဗျာဟယ်လို
ဟုတ်ကဲ့ပြောကြားပါတယ်ခင်ဗျာဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ဘယ်လိုလဲဆိုတရားစွဲတာမစွဲတာကတော့ကျွန်တော်တို့ကဟိုစိတ်ဝင်စားဖို့ပေါ့ဗျာနော်ကျွန်တော်တို့ပြည်သူအနေနဲ့ကဒီ living ဒီဆောင်းပါးရတဲ့အချိန်မှာကျွန်တော်တို့ဖတ်လိုက်ရပါတယ်ခဲ့ကျွန်တော်တို့ကဒီအခုလိုစစ်မြေချတာတဲ့ဝန်ကြီးကိုလည်းနာမည်ထုတ်မပြောပြညတော့လည်းပဲဝန်ကြီးကိုပြောထားတယ်ဆိုတော့ကျွန်တော်တို့ဒီဂရင်းပတ်သက်သူတယောက်အနေနဲ့လည်းသိပါတယ်အဲပြီးတော့စိတ်မကောင်းဘူးပေါ့ကျွန်တော်တို့ကဒီမီဒီယာဝန်ရအားဖို့တယ်ဗျာကျွန်တော်ပြည်သူတွေကညအားဖို့တော့ဒီလိုမျိုးနေဖြစ်နေတယ်ဆိုတာစိတ်မကောင်းပါဘူးအဲ့အချိန်တုန်းကတော့အော်ဒီလူတွေကတကယ်များဖြစ်နေရလားပေါ့ကျွန်တော်တို့ကနင်းကြလိုက်တယ်အစိုးရကဒီလူတွေကတကယ်များဖြစ်တယ်လားဆိုကျွန်တော်စိတ်မကောင်းခဲ့ရပါဘူး။နောက်တော့ရန်ကုန်တိုင်းဝန်ကြီးကသူကလည်းသူမဟုတ်တဲ့ကြောင့်ရဲတင်းချင်းထုတ်ဖို့ပြောဆိုပြီးတော့မှဟိုဒီလူဒေသရှင်တို့ဘက်ကမှနေ့တဲ့အချိန်မှာဒီ11ဘက်ကလည်းကျွန်တော်တို့အနေနဲ့ကတော့အမှုမလေးလေးနဲ့ပြန်ပြီးတော့ပြောပြတော့အဲ့တော့မဟုတ်ဘဲနဲ့11ဘက်ကသူတို့ကကိုလိုလိုဒီလိုလိုနဲ့လို့တော့ကျွန်တော်တို့ပြည်သူတွေကမီဒီယာကိုအားကိုးရတယ်မီဒီယာရှိမှလားကျွန်တော်တို့ကအလုံးအကြောင်းကိုသိရတဲ့ကိစ္စမီဒီယာလူကလူကြောင်ရှောက်လို့တော့ဒီဘက်ကပဲမှားတယ်လို့လူဘာလို့လို့ဖြစ်သွားတယ်ပေါ့ဖြစ်တော့အခု channel သေးကောင်းချီအကုန်လုံးကအလုပ်ရတယ်ဟိုမီဒီယာကိုနှိပ်ကွပ်နေပါညာဒီလူတွေပြောလာတော့မန်နေကတော့မီဒီယာကိုနှိပ်ကွပ်တာမပေါ့မန်နေကတုံးလက်တူကိုစကြရအလိုမျိုးဖြည့်ရှင်းလိုက်မယ်ဆိုလို့ရှိရင်အဲ့လောက်ကြောင်အဆင်ဖြစ်လာပြရလဲအကြောင်းမရှိပါဘူးကျွန်တော်အနေနဲ့အမြင်ပြောရတာဘူးတော့
ဟုတ်ကဲ့ပါခင်ဗျာဦးစောမြင့်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဆရာဦးကျော်ရင်မြင့်နေဆရာဦးစိန်ဝင်အခုတော်တော်ရှင်ဆွေးနွေးတော့တာကြားမှာပါတော့လူလူဘက်ကမျောလင့်တာကဟာလာမီဒီယာတွေအနေနဲ့ကကိုရေးလိုက်တာမှားတယ်ဆိုလဲခုနပြောသလိုပေါ့လေတာဝန်ခံတာဝန်ယူပြီးတော့ဖြည့်ရှင်းလိုက်အစိုးရဘက်ကမှားတယ်ဆိုရင်လည်းပဲအစိုးရဘက်ကဝန်ခံလိုက်စသည်အားဖြင့်လူလူကဒီလိုမျောလင့်နေမီဒီယာတွေလည်းအားကိုးတယ်ဆိုတာဆရာတို့ကြားခဲ့ကြပြီးပါပြီဆိုတော့ကျွန်တော်ကလည်းကိုယ့်အကူတွေးပါတယ်ဒီကိစ္စကဘာကြောင့်ဒီအချိန်ဒီထိရောက်သွားရတာလဲဟာလာဒီမိုကရေစီအစိုးရဒီမိုကရေစီဖော်ဆောင်မဲ့အစိုးရလူလူကကိုယ်တိုင်ရွေးကောက်တင်မြှောက်ထားတဲ့ဒါဥပဒေမင်းသားဆိုရင်အမတ်ဘွားကနေပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဖြစ်လာတာပါငကိုနောက်ခံတမန်ကြောင့်လည်းရှိဒါသူတယောက်ပါဒီလိုအခြေအနေဒီလိုလူတွေကနေပြီးတော့ဒီလိုပုံမှန်ကြီးတွေနဲ့ဟလာအမှုဆွဲပြီးစင်နာကတပိုင်းတစ်ဖက်ကသတင်းမီဒီယာသမားတွေကတာဝန်ခံမှုဟလာအချက်လဲရအားနည်းမှုတွေပုံမှန်အခြေခံပြီးတော့ဆွဆွဲတာကတပိုင်းဆိုတော့ဒီလောက်အခြေအနေထိမရောက်သင့်ပဲနဲ့ရောက်သွားတဲ့ကိစ္စမှာဆရာတို့အကောင်းဆုံးဖြေရှင်းဒီကဘာလို့မြင်ပါသလဲဆရာဦးကျော်ရင်းအရင်ဆုံးပြောပါဟု
တ်ကဲ့ကျွန်တော်ကတော့ဒီစံမင်းကောင်စီပေါ့လေ
စာမေးစင်းကောင်စီကတကယ်အသက်ဝင်ပြီးတော့တကယ်ထိခိုက်မျက်နှာမှုရှိလို့ရှိရင်လည်းတကယ်ရက်တီတကယ်ဖြစ်ရှင်းပြည်သူလူထုကရောမီဒီယာသမားတွေကရောအားကိုးလောက်တဲ့ကောင်စီမျိုးအဲ့ဒီလိုပုံစံမျိုးအလုတ်လုတ်ပေးနိုင်တဲ့အလုတ်လုတ်ပြတယ်ဆိုလို့ရှိရင်တော့အားကိုးလာကြပြီးတော့ဒီလိုအခြေအနေကိုမရောက်ပဲဖြစ်ရှင်းလို့ရမယ်ထင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ဦးစိန်ဝင်းကရောဦးစိန်ဝင်းဖုန်းလိုင်းကမကောင်းပါဘူးကြာတော့ပါပြီကျွန်တော်တို့ပြန်ခေါ်ပေးပါမယ်ဒီတော်တွင်းမှာကျွန်တော်တော်ရှင်နောက်ထပ်2ယောက်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာဖတ်ပြပါမယ်တူကဆွေးနွေးထားတာကတော့ဒီကိစ္စကိုတရားဥပဒေအားနည်းနေတဲ့နိုင်ငံတွေနဲ့တိတိကျကျဖြစ်စေချင်ပါတယ်တဲ့လမ်းဘေးဈေးတဲ့စီပင်မူရန်ကအင်ဂျီရမဲ့လောင်ကစားသမားမူရစီသမားတွေနဲ့ရဲနဲ့ဖြစ်တဲ့ကိစ္စမဟုတ်လို့မထူးဆန်းတဲ့တရားသူကြီးလက်စားရဲလက်စားဆိုတဲ့ကိစ္စမဟုတ်ပါဘူးတဲ့တိုင်းဆိုရအကြီးဆုံးဝန်ကြီးချုပ်နဲ့ဇရုဒမိုင်တိုင်းမီဒီယာဖြစ်တာဆိုတော့ဥပဒေအတိုင်းတိတိကျကျစံပြပြီးအနေနဲ့ပြည်သူတွေမြင်တွေ့လိုပါတယ်ဆိုပြီးတော့တယောက်ကဆွေးနွေးထားပါတယ်နောက်ကျွန်တော်တို့မမဦးမြန်မာပြည်ဆိုတဲ့သောတာရှင်ကလည်းပဲမခိုင်လုံတဲ့သတင်းတစ်ခုကိုအရီဒါအာဝေါ်နေနဲ့ဖော်ပြလိုက်တာအတော့ကိုပြည့်ပြည့်စုံစုံဖြစ်ပါတယ်တဲ့အရီဒါအာဝေါ်ဆိုတာဝန်ကြီးချုပ်နဲ့ခရိုနီတယောက်ကြားမှာအာဂရီလိုက်စားတာတေးကြပြီးအာဂရီလိုက်စားမှုနဲ့လည်းအေးအေးယူနေပြီးဆိုရင်တော့အရီဒါအာဝေါ်နေနဲ့သုံးသက်ချက်တွေသဘောထားမျိုးနေတင်ပြနိုင်ပါတယ်တဲ့အခုကမတေးကြတဲ့ကိစ္စကိုအရီဒါအာဝေါ်လို့တာအစိုးဆုံးပါသတင်းမီဒီယာမှာအရီဒါအာဝေါ်ကန္ဒအေးအေးကြီးဆုံးနဲ့တာဝန်အခမ်းအနားဆုံးကန္ဒလို့ထင်ပါတယ်တဲ့တခါကျွန်တော်တို့မလေးရှားကသောတာရှင်ကိုကိုဦးကလည်းပဲမီဒီယာတခုကမိမိတို့သတင်းဌာနကနေပြီးတော့အများပြည်သူကိုတင်ပြတဲ့သတင်းတိကျခိုင်လုံမှုရှိအောင်စစ်စစ်ပြီးမှမတင်ပဲလှလို့စပဲသတင်းတင်ပြလို့ဖြစ်ပါတယ်ဒါမီဒီယာကျုံ့ကိုချိုးဖောက်တာပါတရားစွဲကိုစွဲတင်ပါတယ်သတင်းလွှတ်မှုကိုအသုံးချပြီးအစိုးရဝန်ကြီးတို့ရဲ့ဂုဏ်သိက္ခာကြဆင်းသွားအောင်ရည်ရွယ်ချက်ရှိရှိထိုးနှက်လိုက်တာလို့မြင်ပါတယ်ပြောရရင်ရှင်းရရမှာပေါ့ဝန်ကြီးဘက်ကလည်းတကယ်လက်စားရုံးမှန်ခံရမှာပေါ့ဘယ်သူမှန်နဲ့မှားတယ်ဆိုတာတရားရုံးမှာပဲရှင်းတင်ပါတယ်ဒါမှပြည်သူတွေကောက်ကွက်ပြပြသိရမှာပါတဲ့ဒါသောတာရှင်တွေရဲ့အင်းမင်းပေါ်ပြီးဆွေးနွေးထားချက်တွေပါတယ်ဆွေးနွေးမဲ့သောတာရှင်တို့ထပ်ပြီးတော့ဖိတ်ခေါ်ပါမယ်။စကိုင်းတိုင်းမော်လိုက်မြို့နယ်ဝေယုံသာကြီးရွာကဦးကြအောင်ပါ။ဦးကြအောင်ရဲ့သဘောထားဆွေးနွေးပါခင်ဗျ။ဟု
တ်ကဲ့ပါခင်ဗျာ။ကျွန်တော်အနေနဲ့စဉ်းစားရရင်တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံဟာဒီမိုကရေစီတို့သွားတဲ့အခါမှာပုဂ္ဂိုလ်ရေးရာလက်ရက်စာပြောဆိုပိုင်ခွင့်ကိုတားမြစ်ထားတဲ့ပုံမှန်လူဖြစ်နေတဲ့ဒီဖြစ်သွေး66ခါကြီးဆိုတဲ့ဥပဒေကိုကျွန်တော်အမေနဲ့တော့ပြင်ဆင်တဲ့လို့မြင်ပါတယ်။ဘာကြောင့်မလဲဆိုတော့ဒီကျွန်တော်နေရာတင်ကြားလိုက်ရတဲ့ဒီဒရဲမီဒီယာနဲ့တက်တက်ကြီးမှာကျွန်တော်တို့လည်းဒီဒီရေအနေနဲ့ဒရဲမီဒီယာတွေအားကိုးနေတဲ့နေရာမှာဒီလိုနဲ့နာနာဆက်သွားတယ်ဆိုတော့ကောင်းလည်းမကောင်းပါဘူး။အဲ့ဒီတော့ကျွန်တော်ကတော့ဒီဥစ္စာကိုအများဆုံးပြင်ဆင်တဲ့လို့ပဲကျွန်တော်ကတော့ဆင်းနေလို့ပါတယ်
။ဟုတ်ကဲ့ပါဦးကြောင်ကျေးဇူး
။ဆင်းနေလို့
ဟုတ်ကဲ့
ပါပါခင်ဗျာ
။ဟုတ်ကဲ့ပါဦးကြောင
်ဆက်သွားပါလိမ့်။
ဟုတ်ကဲ့ပါခင်ဗျာအလားတူပဲဖြစ်ပါစေကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဦးစိန်ဝင်းကဖုန်းကြောက်သွားတဲ့အချိန်မှာကျွန်တော်မေးထားတဲ့မေးခွန်းလေးဒီကိစ္စကိုဒီအချိန်ဒီမရောက်တင်မဲနဲ့ရောက်လာခဲ့ရတဲ့ဒီကိစ္စကိုအခုဘယ်လိုမျိုးအကောင်းဆုံးဖြစ်ရှင်းလို့ရမယ်လို့ဦးစိန်ဝင်းမြင်ပါတယ်လေအ
ဲကျွန်တော်တို့တိုင်းပြည်ကအရင်ကတော့ဟို blanket ပေါ့လေအုတ်ထားကဏ္ဍနဲ့ပြီးတော့ဒီလိုမျိုးဖွင့်လိုက်တဲ့အခါမှာဒါမျိုးကြံစည်တွေဖြစ်မယ်ဆိုဖြစ်လာနေလေညောင်းလင်းချက်တွေကတော့ဟိုဆိုစမ်းစားမှုတွေရှိခဲ့တယ်အဲ့ဒါတွေကိုဖြည့်ရှင်းနိုင်ဖို့အတွက်ကကျွန်တော်တို့ platform တစ်ခုကိုတည်တာအဲ့ဒါပါလဲဆိုတော့သတင်းမီဒီယာကောင်စီမြန်မာ့သတင်းမီဒီယာကောင်စီမှာအစောပိုင်းကာလတွေမှာငင်းပွားစရာတွေရှိနိုင်တယ်နော်မမကြေလည်မှုတွေရှိနိုင်တယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီဟာကိုတည်မှရမယ်အဲ့ဒီဟာကိုတည်ထားမှသာလေဥတီဒီထားမှသာလေတရားရုံးမရောက်အောင်ကျွန်တော်တို့ကတွားကြရမယ်ဟိုကျွန်တော်ပြောချင်တဲ့ဟာကအာနိစ္စကကဏ္ဍတိုင်းမှာရှိတယ်အဲ့ဒီဟာကိုဟိုထိရှိမှုအတွက်ကနေနိုင်ဆွေးနွေးတာတွေကအရင်ဆုံးကြေတာမယ်ကျွန်တော်တို့ကအဲ့လိုမဟုတ်ဘဲနဲ့ထိကနေရှိတရားရုံးတွားတဲ့ဟာမျိုးဟာတရားကိုနဲ့မကျေနိုင်တရားဆွဲလိုက်မယ်ဆိုတဲ့ဟာမျိုးတွားတာဘယ်သူလုံးလုံးမကောင်းဘူးတရားရုံးကိုနောက်ဆုံးအဆင့်အနေနဲ့
ဟုတ်ကဲ့ပါခင်ဗျာတိုက်စုနေမယ်နောက်ထပ်တို့တော်ရှင်2ဖိတ်ခေါ်ပါမယ်ဆန်ဖရန်စစ္စကိုအမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့ကဥဒွေးမောင်မှာဥဒွေးမောင်ရဲ့အမြင်ဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်အမြင်ကတော့လေဟို66ကာကြီးလို့ခေါ်တဲ့ဥပဒေကတော့ဟိုဘာပဲလက်ရှိအတိအကျတော့ရှိတယ်လို့ထင်တယ်ခင်ဗျာအာဘာဖြစ်လဲဆိုတော့အော်ဒီမိုကရေစီတိုက်ပြီးမှာဒါမရှိသေးဘူးလို့ပြောပေမဲ့လည်းမရင့်ကျက်သေးရကျွန်တော်တိုက်ပြီးအတွက်ကတော့လောလောဆယ်ထားတင်နေလို့တော့ထင်တယ်ဘာလို့လဲဆိုတော့ဟိုကျွန်တော်တို့လူမှုကွန်ရက်တွေမှာလည်းအများကြီးမြင်နေရတယ်ပေါ့နော်ဟိုရေးတာသားတာတွေအဲ့ဒါတွေကလေစီးမဲ့ကမ်းမဲ့တွေပေါ့နော်အများကြီးပဲတိုက်ပြီးရဲ့ဂုံတိတ်ခါဟိုအစိုးရရဲ့ဂုံတိတ်ခါတို့အများကြီးကြာစင်းနေပေါ့နော် ဲ့တော့ကျွန်တော်အမည်ကိုပြောရရင်တော့တင်းကျက်တဲ့ဥပဒေကတော့အတိုက်တာတစ်ခုနေတဲ့တော့ကျွန်တော်တိုက်ပြီးပါရှိမယ်ဒါဟိုလူမျိုးကိုဟိုဟိုနှိမ့်ဆက်ချင်လို့မဟုတ်ဘူးเนาะဟိုတိုက်ပြီးလိုရခေးကိုမြန်မြန်ရောက်ဖို့အတွက်ဟိုဘက်ကဂျိုးထောင်ဒီဘက်ဂျိုးထောင်နေမဖြစ်ဖို့အတွက်ပဲ့ထင်းတဲ့သဘောမျိုးလေးတော့တင်းကျက်တဲ့ဥပဒေတော့ကျွန်တော်တိုက်ပြီးမှလက်ရှိထားတင်တယ်လို့တော့ကျွန်တော်ထင်ပါတယ်ခင်ဗျာကျွန်တော်အဲ့ဒါပဲပြောချင်ပါတယ
်ဟုတ်ကဲ့ပါဦးတင်းမောင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးထားတဲ့ဆွေးနွေးချက်တစ်ခုချို့ကိုဖတ်ပြချင်ပါတယ်သောရရှင်သူကဒီမိုကရေစီစနစ်ကိုသွားမယ်ဆိုရင်ဥပဒေတွေရာလဲဒီမိုကရေစီစံနှုန်းနဲ့ညီညွတ်လိုက်ဖက်မှုရှိဖို့လိုအပ်ပါတယ်အလဲပင်းနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့တို့ရဲ့အမှုလို့မတတ်မှတ်ပဲဒီမိုကရေစီတိဆောက်တဲ့နိုင်ငံအတွက်လိုက်ဖက်ခြင်းရှိမရှိဆိုတဲ့စံနှုန်းတွေနဲ့တိုင်းတာသတ်မှတ်တင်ပါတယ်တဲ့နောက်ဒုကတော့ဒီမိုကရေစီခေတ်မှာဝေဖန်လို့ရပါတယ်အမှားထောက်ပြလို့ရပါတယ်လူတယောက်ရဲ့ဂုဏ်သိက္ခာကိုညှို့နှံ့အောင်လုပ်လို့မရပါအပုတ်ချလို့မရပါလောလောဆယ်ပြောဆိုပိုင်ခွင့်နဲ့ဂုဏ်သိက္ခာကာကွယ်ခွင့်ဟာညီလူညီမျှဖြစ်တင်ပါတယ်အမှန်တရားဟာဘယ်တော့အခါမှပျောက်ကွယ်သွားရုံထုံးစံမရှိပါတဲ့ကျွန်တော်ဒါရိုက်ဆွေးနွေးမယ်တော်ရရှင်တူကိုဖိတ်ခေါ်ပါဦးမယ်ကြာပါသေးတယ်။ရန်ကုန်မြို့ကရှေ့နေကြီးဦးကျော်လင်းဦးကျော်လင်းကရှေ့နေကြီးဥပဒေရေးရာကျောင်းကျင်သူဆိုတော့ဒီ66ကကြီးကိုဥပဒေရေးရာဘယ်လိုဆွေးနွေးမလဲခင်ဗျ။ဟု
တ်ကဲ့ကျွန်တော်တို့ဘောတွေ့ရတာဗျာ။2013အော်တိုလာရှေ့နေမှာပြဌာန်းနေဒီဆက်သွယ်ဥပဒေပုံမှန်66ကကြီးဟာအတုံးဝင်းနေစရာကောင်းတာကဗျာ။ရဲစခန်းကြီးမှာပါတယ်ခေါ်စီအကုန်လုံးထည့်ထားတယ်။အပေါ်မှာလည်း6လမ်းကို extortion ဆိုတာ6လမ်းတောင်းယူမှုပြီးတော့ခင်းချောင်းမှုအဲ့နောက်ရှင်ဝရတဲ့ကောင်တွေမှာအသေးပြတ်မှုတွေထည့်ထားတယ်ကောင်းနေအမိပြမှုလည်းရှိတယ်သူက cross မှာ only the naming ဒီနာမည်လေးတွေတက်ထားတယ်သူက exception ကြီး kilochet provisor မပါဘူးဗျဥပမာဗျဥပမာ900ဆိုပြီးတော့ကျွန်တော်တို့အပြစ်ပေးလို့ရပြီမဲ့169ကိုချွင်းချက်တွေကိုလုံးဝစဉ်းစားပေးရတယ်ဥပမာမိဘသားသမီးကိုအတေပြောင်းပြောလိုက်ရင်လည်းပြစ်မှုမမြောက်ဘူးလို့အခုလိုအများပြည်သူကြိုးတဲ့တရားဌာနတွေကပြောရင်လည်းပြစ်မှုမမြောက်ဘူးလို့ဝါရမှာရေးထားတယ်အဲ့ဒီခွင့်ရတာမရတော့ဘူးအဲ့ဒီဥပဒေပြည့်စုံတဲ့လူတွေရဲစဲကြီးကကျွန်တော်ဒီပေါင်းလွယ်တဲ့နေပေါင်း156နှစ်ကနေပေါ်လာတဲ့ပိုးတွေအဲ့ဒီဥပဒေကိုဖြည့်ဆည်းလိုက်လို့ဖြစ်သွားတယ်ဥပဒေကိုယူတော့သူနဲ့တူအောင်ပုံရတယ်အခုတော့ခေါင်းကြီးဖြတ်ပုံလို့လူတွေသက်သက်ကုန်တယ်လို့ပဲဥပဒေကြီးအသက်သက်ပါတယ်ရဲစဲကြီးဥပဒေကပုံမှန်ကိုပဲရေးထားပြီးတော့သူကအဲ့လို60ယောက်ခါကြီးလို့လုပ်လိုက်တယ်အဲ့ဒီနေရာမှာတကဥပဒေမှာကအမကမပေးရလို့မပါဘူးဗျရဲရင်ပိုင်တယ်လို့ပဲပါတယ
်
ဒါပေမဲ့ရုံးနေမှာပါပြီလို့ဆိုအမကမပေးဘူးပဲလို့အဲ့လို schedule 2ဆိုတာဒါကျွန်တော်တို့အဲ့လိုပါပြောစတက်ဘူလာအော်ဖစ်စ်အဖေတို့ကမ္ဘောဒီးယားကြီးဥပဒေစီရဇမှုနဲ့ပတ်သက်တဲ့ဆရာမဘာရှိလဲဆိုတော့အမကပေးရဘူးမပေးရဘူးပေးရတယ်ဆိုရှိတယ်ရဲရဲမပိုင်ဘူးပိုင်တယ်ဆိုရှိတယ်တော့လို့ဆိုရင်ရဲရဲမပိုင်ဘူးအမကပေးလို့ရတယ်ဘိုးတော်လည်းပဲအခုကသူတို့အထူးဥပဒေဖြစ်နေပြထားလိုက်တော့ရိုးဥပဒေရောမို့လို့ရဲရဲပိုင်တော့ပြီဒါပေမဲ့အမကမပေးရဘူးမပေါ်ဘူးဗျမပေါ်ဘူးအမကမပေးဘဲထားတယ်နောက်နှစ်ခုတူရတာဘာတူလဲဆိုကိုးစားနေမှလည်းပဲအသေးပြောင်းပြောချင်းအဲ့ဒါဆို25ခါဝေးဒါကျွန်တော်ပြောတယ်မီဒီယာဥပဒေအဲ့ဒီရဆိုပါတယ်ဟုတ်လား
ဟုတ်ကဲ့ဦးကျော်လေ
းငွေဆက်စိတ်ဒါပဲရှိတယ်အခုတော့အဲ့ဒီဥပဒေနဲ့ရေးမိပဲနဲ့2014ဥပဒေနဲ့ရေးမိ2013နဲ့ယူတော့ကျွန်တော်ကတော့တက်မှာဗာပြောလို့ဆိုလို့ရှိရင်နောက်ကြတဲ့ဥပဒေအသားလေးလွှမ်းမိုးရမယ်နောက်ကြတဲ့ဥပဒေမှာလွှမ်းမိုးရတဲ့ငါတို့အမြင်ကတဲ့ဥပဒေလွှမ်းမိုးတယ်ဆိုတော့ဒီဥပဒေချုပ်တရားလေးဒါဒီကျွန်တော်ကတော့ဆက်ရိုက်ဆိုတော့တို့လည်းလိုက်နာရပါတယ်ပုံမှန်သုံးဆလိမှာအကုန်ပါတယ်နောက်ကြတဲ့ဥပဒေနဲ့ရှေ့ကြတဲ့ဥပဒေကိုယ်လက်ဆိုင်ရင်နေနောက်ကြတဲ့ဥပဒေအနေနဲ့လွှမ်းမိုးတယ်ပြောတယ
်ဟုတ်ကဲ့ဦးကျော်လေး
ကျွန်တော်ကတည်ပြအောင်ပြောလို့ရှိရင်လည်းပဲကိုယ်ဆလိမှာပဲမတရားဥပဒေမှာအဲ့ဒါဆိုနှစ်ဆက်ကခဝေးရသူက300နေပြီလို့ဆယ်သိန်းတိတငွေရလို့ရတ
ယ်။ဟုတ်ကဲ့ပါဦးကျော်လေးညနေလေးကိုရှင်းနေကြောင်းနေဥပဒေကြောင်းနေကျွန်တော်တို့ပြောရရင်တော့အများကြီးအရှိဖြစ်နေပါလိမ့်မယ
်
။ဟုတ်ကဲ့ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်။ဆိုတော့ဦးကျော်ရင်မြင့်နဲ့ဦးစိန်ဝင်းအခုဖြစ်ရကသတင်းမီဒီယာသမားတွေဒီလိုမျိုး66ကကြီးနဲ့ဟလာနောက်တစ်ခါပုံမှန်900နဲ့အစွဲခံရတယ်ဆိုတာဒါကအသစ်တော့မဟုတ်ပါဘူး။ဖြစ်ရပထမဦးဆုံးဖြစ်ရလည်းမဟုတ်ပါဘူးဖြစ်ခဲ့ဘူးပါတယ်။ဘသူတွေကဆွဲတယ်အစွဲခံရတယ်ဘသူတွေဒါတွေကလည်းရေးသားပြောဆိုနေကြတာဆိုတာအလုံးသိပြီးပါပြီဆိုတော့ကျွန်တော်ဒီနေရာမှာဦးကျော်ရင်မြင့်နဲ့ဦးစင်ဝင်ဆွေးနွေးပေးစီချင်တာကဒီဖြစ်ရကနေပြီးတော့ဟလာကိုတကယ်ဂုဏ်သိက္ခာရှိတဲ့သတင်းမီဒီယာသမားတွေဖြစ်ဖို့စူးစမ်းနေကြတဲ့သတင်းမီဒီယာသမားတွေဘာသင်ခန်းစာယူနိုင်ပါသလဲဦးကျော်ရင်မြင့်အရင်ဆွေးနွေးပါခင်ဗျာ
သင်ခန်းစာကတော့ကျွန်တော်တို့သတင်းမီဒီယာရဲ့အသက်ဖြစ်တဲ့တိကျမှန်ကန်မှုအဲ့ဒီတာဝန်ကိုယူရပါမယ်အဲ့ဒီတာဝန်မယူနိုင်ဘူးဆိုလို့ရှင်အန်တရယ်ရှိလာနိုင်ပါတယ်ဆိုတဲ့သင်ခန်းစာယူနိုင်ပါတယ်ဗ
ျဟုတ်ကဲ့ဦးစိန်ဝင
်ဟုတ်ကဲ့ကျွန်တော်တို့ဟိုနိုင်ငံနေမှာပေါ့လေမီဒီယာဖြစ်တည်မှုတွေကိုကြည့်လို့ရှင်နှစ်မျိုးရှိတယ်ခင်ဗျာတစ်မျိုးကနိုင်ငံရေးကနေပြီးတော့ဖြစ်တည်တာနောက်တစ်မျိုးကလူမှုရေးတရားမျှတမှုဆိုတဲ့ရှုထောင့်ကနေပြီးတော့ဖြစ်တည
်ဦးစိန်ဝင်ဖုန်းလိုင်းကပြန်ကျသွားပြန်ပါပြီဆိုတော့ကျောင်းကျောင်းရင်မြင်အခုကရန်ကုန်တိုင်းအစိုးရအဖွဲ့နဲ့11 media group နဲ့ဖြစ်တာပေါ့လေဆရာတို့မန္တလေးဘက်မှာရောဒီလိုမျိုးအခြေအနေတွေရှိနေပြီလား
အဲမရှိတဲ့လောက်ပါပဲခင်ဗျမန္တလေးဘက်မှာတော့ဒီအဲ့ဒီသတင်း media ဘက်ကလည်းအသက်နိုင်ဆုံးတော့တိကျမှန်ကန်အောင်လေ ေးကြပါတယ်။တိတ်ကြီးပြဿနာမရှိပါဘူး။နောက်တစ်ခုကအာဏာပိုင်အဖွဲ့အစည်းများနဲ့တင်းသမားတွေလည်းရင်းနှီးနှီးစီစီလုံးလုံးနီးနီးကပ်ကပ်ရှိကြပါတယ်အဆင်ပြေပါတယ်
။ဟိုအာဏာပိုင်အဖွဲ့အစည်းနဲ့တင်းသမားတွေကအရန်ရင်းနှီးနှီးစီစီလုံးလုံးရှိကြလွန်းတော့လေကောင်းပါမလားဆရာဦးကျော်ရင်လေ။
အဲ့ဒီလိုဆိုရင်ခုနလိုပူးနေတဲ့စီလုံးမျိုးမျိုးတော့မဟုတ်ပါဘူး။ဟိုခုနပြောတဲ့ဟိုဒလေဒီနီတွေးပွင့်ရကြတယ်ဆွေးနွေးပွင့်ရတယ်သူတို့အာဏာပိုင်ဘက်ကမကျေနပ်တာရှိလို့ရှိရင်လည်းချက်ချင်းပြောတယ်အခင်ဗျားတို့ဒါပြင်မှားနေတယ်ဆိုတော့ထောက်ပြတာမျိုးရှိပြီးတော့ဟိုတူးနဲ့တူးအဲ့လိုတွေးရလွယ်တဲ့ရင်းနှီးမှုမျိုးပါအဲကိုပေါင်းပြီးတော့မှကသူ့သူ့ကိုမပြောကိုသူမပြောအဲ့ဒီလိုရင်းနှီးမှုမျိုးမဟုတ်တဲ့အတွက်ကြောင့်မလို့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ပါဆရာဦးကျော်ရေမြို့ဦးစိတ်ဝင်းပြန်ရောက်ပါပြီဦးစိတ်ဝင်းကျွန်တော်တို့အချိန်သိမရတော့ပါဘူးခုနပြောလက်ဆစကားသတင်းမီဒီယာသမားတွေဂုဏ်သိက္ခာရှိရှိရပ်တည်နိုင်ဖို့ဘယ်လိုသင်ခန်းစာယူနိုင်ပါသလဲ
โอเคကျွန်တော်တို့အဲ့တော့ခုနကတို့ဟိုကျွန်တော်အဓိကလိုအပ်တာဟို check team ပေါ့နော်ဒီအချက်လက်တွေကိုပြန်ပြီးတော့စစ်ဆေးစစ်ကြောတာအဲ့ဒီဟာကအဓိကပဲ
ဟုတ်ကဲ့
Hello
ဟုတ်ကဲ့ကြားပါတယ်ဦးစိတ်ဝင်ဆက်ပြောပါโ
อเคကျွန်တော်တို့အဲ့ဒီဟိုအဲ့ဒီလိုတတိယမှာပြန်ပြီးတော့စစ်စစ်တဲ့ဟာနော်ကိုကဘယ်လောက်ပဲအမှဒီကိစ္စဆိုရင်ကျွန်တော်ကြားနေတာဒီလိုစီးပွားရေးလောကထဲမှာပြောနေတာရှိကြားနေတာပဲပေါ့နော်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီဟာကိုဒီတိုင်းမလုံလောက်ဘူးအဲ့ဒီဟာကိုအရေးကြောင်းမှာငါဘယ်လိုတက်တည်ပြမလဲဆိုတဲ့တက်တည်ခိုင်မာနိုင်တဲ့ဟာကိုကျွန်တော်တို့ကတည်ပြီးတော့လုပ်တင်မယ်ကိုကသိုံနဲ့တော့သိမှုမရဘူးတက်တည်ပြမှာဖြစ်တာ
ဟုတ်ကဲ့ကျွန်တော်တို့စီမှာမိနစ်40
ဖြစ်ဖို့လိုတယ
်ဟုတ်ကဲ့မိနစ်40ကျော်ကျော်40စက္ကန့်40ကျော်ကျော်45စက္ကန့်လောက်အချိန်ကြာပါသေးတယ်ကျွန်တော်ဆရာဦးကျော်မြင့်နဲ့ဆရာဦးစင်ရဲ့သဘောထားကိုနောက်ဆုံးချိန်တည်ချင်နောက်ဆုံးမေးခွန်းအနေနဲ့တည်ချင်တာကဆရာဦးကျော်မြင့်ဒီဖြစ်ရက်ကသတင်းမီဒီယာလောကနဲ့သတင်းမီဒီယာသမားတွေအပေါ်လူတူးရဲ့ယုံကြည်ကိုးစားမှုကိုထိခိုက်စေနိုင်တယ်လို့မြင်ပါလား
အထိခိုက်ပါတယ်ခင်ဗျခုနရှိမှသတင်းစင်တယောက်ဆွေးနွေးရတယ်လို့ပဲသူတို့ကမီဒီယာကိုအကူတကြီးရှိတဲ့အခြေအနေမျိုးမှာမီဒီယာကတကယ်လို့မှားပြီးဖော်ပြခြင်းမိတယ်ဆိုရင်အမတမ်းမှထိခိုက်ပါတယ
်ဟုတ်ကဲ့ဇာဦးစင်ဝင်ရောဘယ်လိုမြင်ပါလဲ
အဲ့တော့မှသိကြမှာပါဒါပေမဲ့ရေရှည်မှာကျွန်တော်တို့အကောင့်ဘက်တွေကိုပို့ပြီးတော့ရောက်သွားကြမှာပါမီဒီယာတွေလည်းပို့ပြီးကူးဆိုင်လာကြတယ်နောက်ပြီးတော့တရားစွဲဆိုမှုတွေကလည်းထိမ့်သိမ့်လာကြမယ်လို့မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပင်နယ်ဆွေးနွေးပေးတဲ့ဦးကျော်ရင်မြင့်ဦးစိတ်ဝင်းတိုင်းပအဝင်ဆွေးနွေးသူနားဆင်သူတို့တော်တော်ရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ